ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဂျပန်ပါလီမန်မှာဗိုလ်ထုနှင့်အွန်လိုင်းကနေတိုက်ရိုက်မင်းငွန်းပြောရမှာရုရှားရဲ့ကြီးကျော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပေါ်အစိုးရမှလည်းထောက်ခံမှုပေးခဲ့တဲ့ဂျပန်နိုင်ငံကိုကျေးဇူးတင်စကားပြောကြားလိုက်ပြီးဒီထက်ပိုပြီးတော့လည်းကူညီအားပေးဖို့တိုက်တွန်းလိုက်ပါတယ်ဂျပန်နိုင်ငံသမိုင်းမှာပထမဆုံးပြပခေါင်းဆောင်တယောက်ကလွှတ်တော်မှာမင်းငွန်းပြောတဲ့အစီအစဉ်ကိုတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာနိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိကာဝဲဝန်ကြီးနိုဘူကီရှိရိုနဲ့ရှေ့ဆုံးနှက်ကနေနားထောင်ခဲ့ကြတာပါယူကရိန်းသမ္မတရဲ့မင်းငွန်းထဲမှာတော့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားကိုပိတ်ဆို့တံခတ်အရေးယူတဲ့အာရှနိုင်ငံတွေထဲမှာဂျပန်နိုင်ငံဟာပထမဆုံးဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရုရှားဆိုရတောင်ရှိသူတွေဗန်နာရေးဖွဲ့စည်းရပြီးရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဂျပန်နိုင်ငံကလည်းအရေးယူခဲ့တာပါရုရှားရဲ့ကြီးကျော်မှုပေါ်ဂျပန်နိုင်ငံကအစဉ်တစိုက်ပြစ်တင်ဝေဖန်လေးရှိသူယူကရိန်းအတွက်ဒေါ်လာသန်းထောင်ချီတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့တခြားထောက်ပံ့တွေကိုလည်းပေးအပ်နေတာဖြစ်ပါတယ်